KNUK မြို့သားစည်းရုံးထင်းချုံရွာတပ်မ6နေနဲ့ဖြစ်တဲ့မြဝတီခေနဲ့ကော့ကရိတ်မြို့နယ်ထဲမှာဖြစ်နေတဲ့တိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ကဒီနေ့လေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့ KN လူခွင့်ရေးအဖွဲ့ KHRG ကပြောပါတယ်။ KN မြို့သားလူမျိုးရေးတပ် KNL ပြည်သူ့ကာကွယ် PDF ပူးပေါင်းအဖွဲ့တွေနဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲတွေဆက်ဖြစ်နေကြမှာဒီတပ်မ6နေမိထဲမှာတင်စစ်ဘေးဒုက္ခတွေ3000လောက်ရှိလာနေပါပြီ။ဒီအကြောင်းထိုင်းချီစိတ် VOA သတင်းတောက်မှရေးမှပြောပြပေးပါဦးခင်ဗျာ။
ကင်းဝေးပြည်နယ်ထဲမှာကင်းရီမျိုးသားစီယုံတပ်မ6ထိထုံနယ်မြေဖြစ်တဲ့စုကလီမျိုးနယ်မိကထိကျက်ပလဲကြီးရွာနမ်းမှာစစ်ကောင်စီတပ်တွေနဲ့ကင်းရီမျိုးသားလူမျိုးရေးတပ် KNL ပြည်သူ့ကာကွယ်ရေးတပ် PDF ပူးပေါင်းတပ်ဖွဲ့တွေကြားဒီကနေ့မတ်လ25ရက်နေ့တောက်ကြောင်နေ့မှာလည်းတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။မနေ့အစောပိုင်းကတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ခဲ့ပြီးတဲ့နောက်မနေ့စနေနေ့လောက်မှာစစ်ကောင်စီဘက်ကလူကြောင်ကနေဘုံကျဲတက်ခဲမှုတွေလုပ်ခဲ့တယ်ဆိုပြီးကင်းရီလူခွင့်ရေးဖွဲ့ KHRG ရဲ့ပြောရေးဆိုခွင့်ရှိသူစောနန္ဒသူကအခုလိုပြောပါတယ်။
ကြည့်စပ်လို့တက်ချက်မှာပါခင်ဗျာဆယ်နာရီဝန်းကျင်မှာသူတို့ကတိချတော့ဘုန်းတော်လေးပုံလေးလုံးလောက်ကျေချတယ်တိုက်ပွားတွေမကြာခဏဆိုလို့ဖြစ်ပွားတယ်လက်မကြီးရဲ့တိချမှုတွေကတော့မကြာခဏဖြစ်တယ်ပေါ့နော်မင်းကြီးကလည်းပဲလက်မကြီးဖြစ်ပွားမှုကမလို့ပဲတိချမှုတွေရှိတယ်ပေါ့နော်တိချတည်ဆုံးမှုတွေလည်းဖြစ်ပွားခဲ့တယ်ပေါ့
ကျန်းမာရေးတက်မှာ6နေမျိုးတင်းမှာရှိတဲ့ဝလီမျိုးအနီးကစစ်ကောင်စီရဲ့မော်ခိစကန်ကိုတင်းယူမျိုးသားလူမျိုးရေးတက် KNL တင်းယူမျိုးသားကာကွယ်ရေးတက် KNDU စတဲ့ပူးပေါင်းတပ်ဖွဲ့တွေကမလ21ရက်နေ့ကတိုက်ခိုက်သိမ်းပိုက်လိုက်ပြီးတဲ့နောက်လက်နက်ကြီးလက်နက်ငယ်တွေစီစံတွေကိုပါသိမ်းရှိခဲ့တာပါဒီနောက်မှာတော့မော်ခိစကန်ကိုပြန်လည်ရယူနိုင်ဖို့ကြိုးစားပုံရတဲ့စစ်ကောင်စီတပ်တွေအင်အားလုံးရင်းနဲ့ဒီကနေ့တက်လာတယ်လို့လည်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ခေါင်းဆောင်တို့ဖြစ်တဲ့ကိုစောမုံကပြောပါတယ်
ကျန်ရွေးတဲ့နယ်စပ်ဆန်ဘက်ကိုသွားဖို့လေဘက်ချမ်းကိုပေါ့နော်သွားဖို့အတွက်အစင်ရ900လောက်ရှိ
ကျန်ယူထိချုပ်ရတက်မာ6နယ်မြေတွင်းမှာတိုက်ပွဲတွေဇက်တိုက်ပြန်ဖြစ်လာတာလက်နက်ကြီးကြီးစံတွေကျရောက်လို့ဒေသခံအရပ်သားပြည်သူတွေတိတ်ဆုံးတာလူတောင်းကနေထိုးစစ်ဆင်တိုက်ခိုက်နေရတဲ့ကြောင့်ဒေသခံတွေအိုးအိမ်ဆုံးခွာထွက်ပြေးနေကြရပါတယ်လက်ရှိမှာစစ်ဘေးဒုက္ခတွေ3000လောက်ထိရှိလာတယ်လို့လည်းတင်းလူခွင့်ရေးအဖွဲ့ကပြောရေးဆိုခွင့်ရှိသူစောနန္ဒသူကပြောပါတယ်
စစ်ပြေရှောင်နေရတဲ့ပြည်သူတွေတမတော်အတင်းမှာပေါ့လေအမြန်တဲ့မြန်လာတယ်လို့ကျွန်တော်တို့ပြောလို့ရတယ်အရင်ကတော့ဒီအနပောင်းလို့ခံမရပြီနဲ့အခုကကျတော့အောက်တောင်းနေပါဝင်ချင်တော့မြန်လာတယ်ဝင်ဝင်ချင်လာရနေပြီလို့လည်းကျွန်တော်တို့ခံမရတာပေါ့နော်ဒီလိုမျိုးဉာဏ်တိကမှုကြမလို့ပြည်သူတွေစစ်ပြေပြေရှောင်နေရတယ်ဒီနေရာတဲ့ပြည်သူတွေအဲ့လိုမျိုးအခုကလက်နက်ကြီးတွေသူတို့နေနာမှာကြာလို့ပဲဖြစ်ဖြစ်လေကြတာတမ်းလာလို့ပဲဖြစ်ဖြစ်အနေနာမှာဖြစ်တဲ့ခါကျလို့ရှိရင်တော့အထပြေးရတယ်အဲ့ဒီအပေါ်မှာပုံပြီးတော့မှသူတို့ကအကြောက်တရားတွေဖြစ်စီတယ်မလုံချုံမှုတွေကိုဖြစ်စီတယ
်ကျန်ယူထဲချုပ်ရနေနေတဲ့ကိုစစ်ကောင်စီတက်တည်အခုရပိုင်းအင်းအားလုံးရင်းနဲ့ဝင်လာတဲ့အတွက်နှစ်ဖက်ထိတွေ့တိုက်ခိုက်မှုတွေနေ့စဉ်လိုလိုဖြစ်နေပါတယ်မြောက်ပြည်ခရိုင်နဲ့ကော့ကလိပ်မြို့နယ်ထဲမှာရှိတဲ့စစ်ကောင်စီတက်တည်ဟာမလ9ရက်နေ့ကနေ3ရက်အတွင်းပြန်လည်ဆုတ်ခွာပေးဖို့ကျန်ယူတက်မာ6ကစပေးဖို့အကြောင်းကြားခဲ့ပါတယ်။ဒါပေမဲ့စစ်ကောင်စီဘက်ကတက်တည်မဆုတ်တဲ့အပြင်တက်တည်ပို့တိုးလာတဲ့အတွက်ကျန်ယူတက်မာ6ထိထုတ်ရနေရတဲ့အပြင်မြဝတီကော့ကရိတ်ထဲကကျေးရွာတွေမှာတိုက်ပွဲတွေပိုဖြစ်လာပြီးတိုက်ပွဲတွေကျင်းထန်နေတာဖြစ်ပါတယ်။စစ်တပ်ကလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေကြောင့်ဒေသခံကျေးရွာသားတွေတိုက်ဆုံးတာထိခိုက်ဒဏ်ရာရလာနေလို့ရှိနေပါရဲ့ရှင်။